င်္ဂလာပါခင်ဗျာ။တာဝောင်းမြို့နယ်ပြန်ကြိုင်းနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနလူမှုအခြေပြုခန့်မှန်း၌မတ်လ6ရက်နေ့မွန်းလွယ်13နာရီအချိန်ကကလေးလူသမားပပျောက်ရေးအကြောင်းအသိပညာပေးတော်ရှိကျင်းပခဲ့ရာလူမှုဝန်ထမ်းဦးစီးဌာနမှဦးစီးအရာရှိဒေါက်တာရေးကယခုလိုပဲဆွေးနွေးတင်ဆက်ပေးခဲ့ပါရခင်ဗျာ
။အားလုံးပဲမင်္ဂလာပါရှင်။တာဝောင်းမြို့နယ်ပြန်ကြိုင်းနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနလူမှုအခြေပြုခန့်မှန်းကပြန်လည်ကြိုဆိုပါရစေ။ကျမတို့တာပေါင်းမြို့နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနအနေနဲ့ပြည်သူတွေကိုအသိပညာဗဟုသုတတွေဖြန့်ဝေပေးနေတဲ့နေရာမှာယခုလောအွန်လိုင်းကနေလည်းစီစဉ်တင်ဆက်ပေးလျက်ရှိပါတယ်ရှင်။ဒီကနေ့စီစဉ်ကတော့ကလေးလူသမားပပျောက်ရေးအကြောင်းအသိပညာပေးတော်ရှုကိုရည်ရွယ်တင်ဆက်သွားမှာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါရှင်။ဆီယမအမီယာဒုဌာနလေးကိုမိတ်ဆက်ပေးပါရှင်
။ဟုတ်ကဲ့ပါရှင်။ကျွန်တော်ကတော့တာမမြို့နယ်လူမှုဝန်ထမ်းရုံးမှဦးစီးရရှိထွတ်သွဲအေးဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ကလေးလူသမားရဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးတော့လည်းရှင်းလင်းဆွေးနွေးပေးပါဆရာမရှင်
။ဟုတ်ကဲ့ပါရှင်။ APP ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာဆိုရင်ကလေးလူသမားဆိုတာဟာတရားဝင်လှုပ်လှုပ်ကိုင်းနိုင်တဲ့အနေဆုံးအသက်အရွယ်အောက်မှာရှိတဲ့လှုပ်လှုပ်ကိုင်းရတဲ့ကလေးတွေကိုလည်းကောင်းအသက်အရွယ်ရာတရားဝင်လှုပ်လှုပ်ကိုင်းခွင့်ရှိတော်လေကလေးတွေရဲ့ကျန်းမာရေးဘေးရန်ရဲ့ကင်းရှင်းရေးဝန်ကြိုးတိုးတက်ရေးပညာသင်ကြားရေးတို့ကိုထိခိုက်စေတဲ့အလုပ်တွေမှာလှုပ်ကိုင်းရတဲ့ကလေးတွေကိုလည်းဆိုလိုပါတယ်။ဒါပြင်ကလေးလူသမားဆိုတာကကလေးတွေရဲ့ခွင့်ပြုတိုးတက်မှုရှေ့အလားအလာတွေနဲ့ဂုဏ်သိက္ခာတွေကိုကင်းမဲ့စေပြီးတော့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာခွင့်ပြုတိုးတက်မှုကိုထိခိုက်နစ်နာစေတဲ့အလုပ်တွေကိုလုပ်ကိုင်နေရတဲ့ကလေးတွေကိုလည်းကလေးလူသမားတွေလို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ကလေးတငယ်များအလုပ်လုပ်ကိုင်နိုင်စွမ်းရှိတဲ့အသက်အရွယ်လေးကိုလည်းသိကျမှာလေဆင်ပါရှင်
။ဟုတ်ကဲ့ပါရှင်။ကလေးလူတငယ်များရဲ့အလုံးလုံးကိုင်းနိုင်စွမ်းရှိတဲ့ကလေးတငယ်ရဲ့အသက်ဟာဆိုရင်14နှစ်ထက်မငယ်ရပါဘူးနိုင်ငံတော်ရဲ့ပညာရေးရည်မှတ်ချက်အရအခမဲ့ပညာမတင်မနေရပညာရေးစနစ်မှာသတ်မှတ်ထားတဲ့ကလေးတငယ်ရဲ့အသက်က14နှစ်ထက်ပိုနေတဲ့ဆိုရင်ဒီကြောင်းနေတဲ့ကလေးတငယ်ရဲ့အလုံးလုံးကိုင်းနိုင်တဲ့အသက်ကလည်းအဲ့ဒီသတ်မှတ်ထားတဲ့အသက်ထက်မငယ်စေရပါဘူးလို့ပြထန်ထားပါတယ်14နှစ်အထက်ကလေးတွေကဒီကျမရေးကောင်းမွန်ပြီးတော့သက်ဆိုင်ရာအလုပ်ကိုလုပ်ကိုင်နိုင်စွမ်းရှိတယ်ဆိုရင်တောင်မှတီးဆဲအလုပ်သမားရေးရာဥပဒေနဲ့အညီအလုပ်လုပ်ကိုင်ခွင့်ရှိတယ်လို့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေစာအုပ်မှာပြဋ္ဌာန်းထားပါတယ်ရှင
်။ဟုတ်ကဲ့ပါရှင်။ကလေးအလုပ်သမားဖြစ်လာရတဲ့အခြေခံအချက်အလက်များကိုလည်းသိကျင်ပါတယ်ဆရာမရှင်
။ဟုတ်ကဲ့ပါရှင်။ကလေးအလုပ်သမားတွေဖြစ်လာစီရတဲ့အခြေခံအချက်အလက်တွေကတော့ဈေးပွားရေးကြက်တဲမှုတွေ၊ပညာရေးတွေ၊မိသားစုအခြေအနေ၊ဈေးသက်သာတဲ့လုပ်အားခါတွေကြည့်ပြောင်းသွားလာမှုတွေနဲ့ပြည်ရင်းလက်နက်ကင်ပဋိပက္ခများတွေပြီးရင်သဘာဝပေါ်ကြားရမှုအခြေအနေတွေကြောင့်ကလေးလူသမားတွေဖြစ်လာရတဲ့အခြေခံချက်လက်တွေဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ကလေးလူသမားတွေရဲ့နောက်ဆက်တွဲဆိုးကျိုးများကိုလည်းသိကျင်ပါတယ်ဆရာမရှင်
။ဟုတ်ကဲ့ပါရှင်။ကလေးလူသမားတွေရဲ့နောက်ဆက်တွဲဆိုးကျိုးတွေအားဆိုရင်ကလေးတွေရဲ့ကျန်းမာရေးဘေးရန်ရဲ့ကင်းရှင်းရေးတွေကိုထိခိုက်စေပြီးတော့ကလေးတွေရဲ့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်စေရေးကိုတက်ရောက်စေပါတယ်။ပညာရေးနဲ့ကျန်းမာရေးမှုဆိုင်ရာသင်တန်းတွေကိုလည်းလက်လန်းမျိုးအတားအဆီးတွေကိုဖြစ်ပါဖြစ်ပေါ်စေပြီးတော့ကလေးတွေရဲ့အစီအွားရေးနဲ့လူမှုရေးဆိုင်ရာလုပ်ငန်းစောင့်နိုင်မှုတိုးတက်မြင့်မားမှုတို့ကိုလည်းအကန့်အသတ်ဖြစ်စေပါတယ်။မျိုးဆက်တစ်ချောင်းမှာဆင်းရဲနှမမှုကိုဖြစ်ပေါ်စေပြီးတော့အလုံးလုံးပိုင်ခွင့်ရှိတဲ့အနေဆုံးအသက်ကိုရောက်ရှိလာတဲ့အချိန်မှာလည်းသိနေရောကောင်းမွန်တဲ့အလုံးရရှိရန်အဟံအတားဖြစ်စေပါတယ်။ဆင်းရဲနှမမှုလျှော့ချရေးနဲ့ပညာရေးမှာရည်ရှိတည်ထက်ခိုင်မြဲသည့်ဖွံ့ဖြိုးတို့တဲ့ပန်းနိုင်ကိုရောက်ရှိစေရန်လည်းအခမ်းအနားများပြတ်ပေါ်စေပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာရှိရဲကလေးတငယ်များနဲ့သက်ဆိုင်တဲ့ဥပဒေများကိုလည်းရှင်းလင်းပေးပါဆရာမရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာရှိရဲကလေးတငယ်ဒီအလုံမကလေးတငယ်နဲ့သက်ဆိုင်တဲ့ဥပဒေတွေကတော့2019ခုနှစ်ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေ1951ခုနှစ်အလုပ်ရုံများအဲ့ဥပဒေ1952ခုနှစ်ခွင့်ရနှင့်အလုပ်ပရအဲ့ဥပဒေနဲ့2016ခုနှစ်ဆိုင်များနှင့်အလုပ်ဌာနများဥပဒေဆိုပြီးတော့မြန်မာနိုင်ငံရဲ့ကလေးတငယ်များအလုပ်သမားများနဲ့သက်ဆိုင်တဲ့ဥပဒေများလည်းရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီကလေးလူသမားနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေပါပြဋ္ဌာန်းချက်များကိုလည်းသိချင်ပါတယ်ဆရာမရှင်
။ဟုတ်ကဲ့ပါရှင်။ကလေးလူသမားနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေပြဋ္ဌာန်းချက်များမှာဆိုရင်ဒီကလေးကအသက်14နှစ်ပြည့်ပြီးတဲ့ကလေးကဆရာဝန်ရဲ့အလုပ်လုပ်ကံရတင့်တော်တယ်ဆိုတဲ့ကျမကြောင့်ထောက်ခံချက်တည်းရှိရပါမယ်။16နှစ်နဲ့18နှစ်ကြားမှာဆိုရင်ဆရာဝန်ရဲ့ထောက်ခံချက်ဖြင့်လူကြီးတယောက်ကဲ့သို့အလုပ်လုပ်ကံခွင့်ရှိတယ်ဆိုတဲ့ဆရာဝန်ရဲ့ထောက်ခံခွင့်ပါရှိရပါမယ်။အလုပ်ချိန်ကိုလည်းတရက်ကို၄နာရီပဲသတ်မှတ်ထားပါတယ်။တားမြစ်ချိန်ကတော့ညနေ6နာရီကနေပြီးတော့နောက်နနေ6နာရီကြားခွင့်ရအလုပ်ပြရများလည်းခန်းစားခွင့်ရှိရမယ်လို့တည်ဆဲဥပဒေထဲမှာပြဋ္ဌာန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံကလေးလူသမားပပျောက်ရေးအမျိုးသားကော်မတီဖွဲ့စည်းထားရှိမှုအခြေအနေကိုလည်းသိကျင်ပါတယ်ဆရာမရှင်
။ဟုတ်ကဲ့ပါရှင်။ မြန်မာနိုင်ငံကလေးလူ့မှာပွားပြောက်ရေးအမျိုးသားကော်မတီကိုကော်မတီရှိရနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်။အဲဒီမှာဆိုရင်စည်ရင်းကောက်ရေးလုပ်ငန်းဆက်ကော်မတီအသိပညာပေးရေးနဲ့စွမ်းဆောင်ရည်မြင့်တင်ရေးကော်မတီပညာရေးနဲ့အသက်မွေးဝမ်းကြောင်းပညာကော်မတီဥပဒေရေးရာကော်မတီအစိုးရအဆုံးနဲ့ခိုင်းစီချင်းခံရတဲ့ကလေးလူ့သမားဖယ်ရှားရေးနဲ့ပြန်လည်ကူစားရေးကော်မတီအလုပ်လုပ်ကိုင်အခွင့်အလမ်းများဖန်တီးပေးကော်မတီစောင့်ကြည့်ရဲ့ဖြာစီစီကော်မတီနဲ့ရန်ပုံငွေရှာဖွေရေးနဲ့ဗန္နာရေးကော်မတီဆိုပြီးတော့ကော်မတီရှေ့ရကိုဖွဲ့စည်းထားပါတယ်။အဲ့ဒီမှာကော်မတီနံပါတ်5ဖြစ်တဲ့အစိုးရဆုံးပုံစံနဲ့ခိုင်းစီချင်းခံရတဲ့ကလေးလူ့သမားဖယ်ရှားရေးနဲ့ပြန်လည်ကုစားရေးကော်မတီမှာဆိုရင်တော့ကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်ညှိနှိုင်းရေးဝန်ကြီးဌာနလူမှုဝန်ထမ်းဦးစီးဌာနနဲ့ပြီးတော့အတွင်းရေးမှူးဖြစ်ဆောင်ရွက်နေတာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုပေါ့နော်ကလေးလုံသမားပပျောက်ရေးအကြောင်းအသိပညာပေးတော်ရှိုးကိုလာရောက်ပြီးတင်ဆက်ပေးသွားတယ်လူမှုဝန်ထမ်းဦးစီးဌာနမှဦးစီးရာရှိဒေါက်တာသွေးကိုကျမတို့ပြန်ကြားရင်းနဲ့ပြည်သူဆက်ဆံရေးဦးစီးဌာနကကျေးဇူးတူတင်ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကျွန်တော်တို့လူမှုဝန်ထမ်းဦးစီးဌာနအနေနဲ့ကလည်းပြန်ကြားရင်းနဲ့ပြည်သူဆက်ဆံရေးနဲ့ပူးပေါင်းပြီးတော့အခုလိုတော်ရှိုးတွေရနဲ့တစဉ်ပြည်သူတွေကိုအသိပညာများဖြန့်ဝေပေးနေရတာကိုလည်းအထူးပဲကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကျမတို့ရဲ့အသိပညာပေးတော်ရှိုးရိုက်ကူးမှုအစီအစဉ်ဒီမှာတင်မဲ့ရနာခွင့်ပြုပါရှင်